ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တနအီကြောကြောင်အောင်ဖုန်းပြောခဲ့ကြပြီးတော့ဗင်နီဆွဲလားအရေးအပါဝင်တခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ရမှာတိတ်ကိုအပြုသဘောဆောင်တဲ့အကြောင်းထရမ့်ကပြောပါတယ်။ဗင်နီဆွဲလားမှာကောင်းတဲ့အလားအလာကိုတွေ့ကျင်တာကလွဲလို့ဗင်နီဆွဲလားအရေးမှာဝင်ရောက်ဆက်ဖက်ဖို့တော့မလိုလားဘူးဆိုတဲ့ပူတင်ရဲ့သဘောထားကသူ့သဘောထားနဲ့ထက်တူပါပဲလို့ထရမ့်ကသူ့ရဲ့သမ္မတရုံးခန်းကနေဒီနောက်တီကိုတောက်ကြနေမလဲဘွားမှာပြောဆိုသွားပါတယ်။ဗင်နီဆွဲလားမြို့တော်ကာရာကတ်စ်မှာဒီတလောအတွဲမတည်ငြိမ်မှုတွေတိုးလာတဲ့အရေးနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ရုရှားကြားဒီရဲ့ပိုင်းတွေမှာဆက်ဆံရေးတင်းမာလာခဲ့တာပါ။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုရာထူးကနေစင်ပေးပြီးတော့တိုင်းပြည်ကနေထွက်ပြေးမဲ့အရေးကိုရုရှားကအကာအကွယ်ပေးနေဆိုပြီးတော့ထရမ့်အစိုးရကဆွဆွဲထားပါတယ်။ဒီဘက်ကဘာချမ်းကအရေးဟာရုရှားဝင်ဆွတ်ဖက်ရမယ့်နေရာမဟုတ်ဘူးလို့လည်းအမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တန်ကဗိုလ်ဒူးနေတော်ကပြောဆိုခဲ့ပါတယ်ရှင်။